ကျွန်တော်ကြီးကအရင်တော့ပေါင်းစံလိုဟာမျိုးတော့ဆက်ရှားသွားတာရှိတယ်ကျွန်တော်ကြီးကောင်းတဲ့ဟာကိုပေါင်းစံပါနော်ဟု
တ်က
ဲ့သူရောဝယ်တာတော့အဲခုနဟိုသူစီရဲသူရောမှုတော့ဒီစူးစားဒါပေမဲ့ကျွန်တော်ကတော့ဝယ်ရှားနေတော့ဒါစီနဲ့ပတ်သက်တဲ့နိုင်လို့တော့မတွေ့ဘူးဝယ်ရှားနေကျွန်တော်တို့ကြားမှာတော့အများကြီးတော့လုပ်တဲ့ဟာတော့မရှိတော့ဘူး
မြန်မာစစ်ကောင်စီရဲ့ဝင်ကြီးဌာနတွေဗဟိုဘဏ်နောက်ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့ EAEU ဥရောပအာရှစီးပွားရေးသမဂ္ဂတို့ကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကြေကြေပြန့်ပြန့်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့ကြတာနဲ့ပတ်သက်ပြီးစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွတ်ထွန်းကိုမေးကြည့်တာမှာရုရှားနဲ့မြန်မာကြားလက်ရှိစီးပွားရေးပူးပေါင်းဆောင်ရွက်မှုအခြေအနေကိုသူကရှင်းပြခဲ့တာဖြစ်ပါတယ်ယူကရိန်းကျူးကျော်စစ်ဆင်တင်ပြီးနောက်မလ15ရက်နေ့အင်္ဂါနေ့မှာပဲတွင်းပုံတင်းတွင်းမှုကိုအဓိကလုပ်မဲ့ရုရှားရဲ့စီးပွားရေးထောက်ပံ့မှုအစီအစဉ်မှာအမေရိကန်ဒေါ်လာ3,000လောက်သုံးစွဲမဲ့အကြောင်းရုရှားဝန်ကြီးချုပ်မီခေးမူရှူတင်ကပြောဆိုခဲ့ပါတယ်။မလကုံမှာဆက်တင်ကောင်းထဲဖို့ဆောင်ရွက်မဲ့အစီအစဉ်တွေထဲမှာတော့အလုံးမအရေးပါတဲ့လူတုံးကုန်စည်တွေစားတောက်ကုန်စည်တွေတင်းတင်းကြီးဖြစ်ပါတယ်။
Общий объем финансирования оценивается примерно в 1 триллион рублей.
Камая мунгве памана ха рубенгве 1 триллион ဖြစ်ပါတယ်။ Europa Asia စီးပွားရေးသက်မက EU အဆင့်အပါဝင်အစီအစဉ်တချို့ကိုတော့ Masla ကမှစတင်အကောင့်ထဲပုံမှန်ဖြစ်ပါတယ်။ပမာဏအများစုကိုတော့တွင်းကုန်ပိုင်းမှာရင်းနှီးမြှုပ်နှံဆောင်ရွက်မှာဖြစ်ပြီး Community တွေလူတွေအနေနဲ့လက်ရှိအခြေအနေမှာလိုအပ်တဲ့အရင်းမြစ်တွေနဲ့ကုန်စည်တွေကိုအတတ်နိုင်ဆုံးအများဆုံးဆက်လက်ရရှိနိုင်မှာဖြစ်ပါတယ်
။တွင်းကုန်အခွန်ကင်းလွတ်ခွင့်ကိုလည်းအမြင့်ဆုံးတိုးမြှင့်ဆောင်ရွက်ရေးအပါအဝင်ဥရောပအာရှစီးပွားရေးသမဂ္ဂ EAEU တွင်ကလက်ထက်တွင်နဲ့ပူးရဲဆောင်ရွက်ရေးကိုလည်းရုရှားအစိုးရဘက်ကကန့်လန့်ထားတာပါ။ရုရှားဝန်ကြီးချုပ်ကအခုလိုပြောပါတယ
်။ Новый предлагаем партнёрам по Евразес повысить максимальный лимит беспошлинного
EU Europa Asia CYE သမဂ္ဂတွင်ကမိတ်ဆွေတွေအနေနဲ့လဲအခွန်လွတ်တင်သွင်းကုန်စည်ကန့်သတ်ချက်ကိုအမြင့်ဆုံးတိုးမြှင့်ကြဖို့အကြံပြုပါတယ်။တွင်းကုန်အခွန်ဆောင်တာမှာငွေလဲနှုန်းကိုပြင်ဆင်မှုစစ်စည်းရေးဂိတ်တွေမှာအခွန်စည်းကြက်တဲ့အခါစက္ကရိယာတွေနဲ့အပိုပစ္စည်းတွေအပါအဝင်စားသောက်ကုန်နဲ့ဆေးဝါးကိုအဓိကထားပြီးစားသုံးကုန်လူသုံးကုန်ပစ္စည်းတွေကိုဦးစားပေးအဖြစ်သတ်မှတ်ဖို့ပဲဖြစ်ပါတယ်။ဒါပြင်အလွန်ရေးကြည့်တဲ့သွင်းကုန်များစီရင်ပြုစုပြီးဒီကုန်စည်တွေအတွက်အခွန်စည်းကြမ်းမှုကိုလွယ်ကူရှင်းလင်းအောင်ဆောင်ရွက်ကြဖို့လည်းအကြံပြုထားပါတယ်
။ရုရှား၊ဘယ်လားရုစ်၊အာမေးနီးယား၊ကာဇက်စတန်နဲ့ကာဂျစ်စတန်တို့ပါဝင်တဲ့ EAEU အဖွဲ့တွင်ကအဓိကကြတဲ့ရုရှားကိုမြန်မာဘက်ကပေါင်းစပ်တင်ပို့မှုရှိခဲ့ပေမယ့်မြန်မာနိုင်ငံတွင်ပေါင်းစပ်ထုတ်လုပ်မှုအခက်အခဲတည်ယူပို့ဆောင်ရေးအခက်အခဲအပြင်ငွေကြေးပေးချေမှုတွေမှာလည်းအခက်အခဲတချို့ရှိတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ
်။ဟုတ်ကဲ့ပေါင်းစပ်ရုရှားကိုမပို့တာနည်းနည်း3နေလောက်ရှိပါဘူး
။ဟုတ်ကဲ့
။ဟိုအများကြီးတော့မရှိတော့ဘူး။ဆက်ဆံတော့မရှိဘူး။ခုတော့ပြောင်းဝယ်ဝင်မှာပေါ့
။ဟုတ်ကဲ့
။အဲ့တော့ဒီဘက်မှာလည်းပေါင်းစပ်နေထားအခုမီးတက်တယ်ပါညာနဲ့ဆိုတော့ကျွန်တော်တို့ကပေါင်းစပ်ထွက်တဲ့နှုန်းကဒီလောက်မှမရဘူးဖြစ်မှာ။တက်ရှိပြည်ရင်းဒီဒီပတ်ဝန်းကျင်နိုင်ငံတွေပေါ့။ဒီနေ့ရေရှုပါလို့ကလည်းတမန်ရှိနေော်လေ
ဟုတ်ကဲ့
ရုရှားကတော့ဝေးရတယ်ပါတော့ဗောနဝေးတဲ့ခါကျတော့ဟိုတော့အရင်တော့ကျွန်တော်ကပေးမန်းနေပါဂမာကြီးကလူကြီးအများစုကတော့ငွေကိုကျွန်တော်ကလည်းလူကျင်တာဒီဘက်ကလည်းဝေးရင်လူကျင်တာဗောကျတဲ့ဒီဥရောပနိုင်ငံကျတဲ့နိုင်ငံတွေကတို့ကမရှိအောင်မှဝေးချေတဲ့ပုံစံဒီဒီအားမျိုးလူကျင်တာဟိုဝေးချေတဲ့အပိုင်းတော့လည်းနည်းနည်းလေးဆက်မဖြစ်နော
်ရုရှားဘက်ကတော့တရားတင်ပို့မှုနဲ့ကောက်ပဲသူနဲ့တင်ပို့မှုကိုယာယီတတ်မြစ်ထားပါတယ်EAEU ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်အင်္ဂလိပ်နိုင်ငံတွေခြံကိုကောက်ပဲတည်နှံတင်ပို့မှုကိုဇွန်လ30ရက်နေ့အထိတမ်းမြစ်ချောင်းနဲ့တခြားတင်ပို့မှုကိုဩဂုတ်လ31ရက်နေ့အထိတမ်းမြစ်ချောင်းညွှန်ကြားချက်ကိုရုရှားဝန်ကြီးချုပ်ကမတ်လ14ရက်နေ့တနင်္လာနေ့တုန်းကလက်မှတ်ရေးထိုးထားတာပါယူကရိန်းပေါ်ကျူးကျော်စေချာဒဏ်ခတ်ပိတ်ဆို့မှုတွေရဲ့ရိုက်ခတ်တက်ရောက်မှုကိုရှင်းချနိုင်ရေးရုရှားဘက်ကဆန်းရိတ်ခါပြပတင်ပို့မှုကိုတိုက်မြင့်လိုက်ပြီးတဲ့နောက်ရပ်ပိုင်အတွင်းမှာပဲကာဇက်စတန်နိုင်ငံမှာကုန်စည်နှုတ်တက်ပြီးစိုးရိမ်စိမ့်နဲ့အလို့အယက်ဝယ်ယူမှုတွေကျုံ့ခဲ့ရပါတယ်။ EAEU ဥရောပအာရှစီးပွားရေးသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ကာဇက်စတန်နိုင်ငံရဲ့သမ္မတကာဆန်ရူမတ်ထိုခါယက်ကစ ဆန်ကျင်ကင်ကုန်စင်းနှုန်းတက်လာနိုင်တယ်လို့ပြောဆိုခဲ့တာပါ။ဆဘုတ်ကျေဘုခရိုင်းရဲ့ပရီမီယာလိဂ်ရဲ့စကောက်ဆန်ယူကရိန်းနိုင်ငံတွင်အခြေအနေတွေကြောင့်စားသောက်ကုန်စည်ဈေးနှုန်းတွေခုန်တက်သွားစေပြီးမကြခင်မှာဆန်ကျင်ကျိုးသွားမယ်အနေအထားရှိပါတယ်။ရေဆိုဗီယက်ပြောင်းစုမှာပါဝင်ခဲ့တဲ့ဗဟိုအာရှကငန်းနိုင်ငံဟာရုရှားပို့ကုန်ရဲ့ပုံမှန်အဓိကအားထားနေရတာဖြစ်ပါတယ်။ ရုရှားနဲ့ယူကရိန်းဟာကမ္ဘာ့ဂျုံဆိုင်ပြိုထုတ်လုပ်တင်ပို့မှုမှာလည်းအဓိကကျတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါပြင်EU ဥပဒေဝင်တွေဖြစ်တဲ့ရုရှားနဲ့ဘယ်လာရုစတို့ဟာကမ္ဘာမှာဓာတ်ပြင်ဩဇာအဓိကထုတ်လုပ်တဲ့နိုင်ငံတွေဖြစ်ပြီးမြန်မာနိုင်ငံမှာလည်းလာမယ့်မိုးစဘာကာလအတွက်ဓာတ်ပြင်ဩဇာရရှိရေးစူးစမ်းနေရတဲ့အချိန်ဖြစ်ပါတယ်။အဲအရောရှိရတယ်။ဒါမျိုးဩဇာတော
တန်းနဲ့၃သိန်းခွဲနဲ့၄သိန်းလောက်လိုတယ်။ဒီဟာဒီမှာထုတ်လို့နေတာတသိန်းခွဲကျော်လောက်ရှိတယ်ကွ။အဲတန်းနဲ့တန်းကြီး၂သိန်းလောက်၂သိန်းနဲ့၂သိန်းခွဲနဲ့ဆင်လို့လား။အဲဒီဟာတော့ကျွန်တော်တို့ကအခုရေးပေါ်ရှာနေတာကွနော်။သူကြီးမိုးစဘာအတွက်ဟောတွင်းမှုတွေလို့ဆက်ပါရလို့ရှာ။